မြန်မာနိုင်ငံအချင်းထောင်တွေထဲကနိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလှုပ်ပေးဖို့နဲ့မြန်မာအာဏာပိုင်တွေဘက်ကရွေးကောက်ပွဲလွန်ကာလမှာသက်ဆိုင်ရာဖွဲ့စည်းတည်တည်နဲ့အမျိုးသားပြန်လည်တည်မြဲရေးဆွေးနွေးပွဲတွေလှုပ်ပေးဖို့မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာထူးချန်ပေးပုဂ္ဂိုလ် VJ Nambiar ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ Mr. Nambiar ဟာတနင်္ဂနွေညနေမှာမြန်မာနိုင်ငံကနေစင်ကာပူလေကြောင်းနဲ့ပြန်လည်ထွက်ခွာသွားပြီဖြစ်ပြီးလေဆိပ်ကမထွက်ခွာခင်သတင်းစာရှင်းလင်းပွဲမလုပ်ခဲ့ပေမဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်မြန်မာနိုင်ငံကို2009ခုနှစ်နောက်ဆုံးလာခဲ့ပြီးတဲ့နောက်မြန်မာစစ်စိုးရရဲ့ဖိတ်ကြားချက်နဲ့အခုပထမဆုံးသူရောက်လာရောက်ခဲ့တဲ့ခီးစင်ဟာမြန်မာနိုင်ငံရွေးကောက်ပွဲပြီးဆုံးချိန်အပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နေအချက်ချုပ်ကနေလွတ်မြောက်တဲ့အချိန်နဲ့လဲကိုက်ညီနေတာမို့ရည်ရွယ်ချက်သုံးခုထားပြီးလာရောက်ခဲ့တယ်လို့ဆိုပါတယ်အခုကျင်းပခဲ့တဲ့ရွေးကောက်ပွဲရလာတဲ့ပတ်သက်ပြီးသူတွေ့ဆုံခဲ့တဲ့ပါတီအဖွဲ့အစည်းအသီးသီးကအကြီးအကျယ်ပူပန်မှုတွေရှိနေတာကိုတွေ့ရပြီးအခုလိုစစ်ဖက်ကနေအရက်ဖက်ကိုအာဏာလွှဲပြောင်းပေးဖို့အတွက်လှုပ်ဆောင်တဲ့နေရာမှာအများယုံကြည်မှုရစေဖို့အတွက်အရေးကြီးတာမို့ရွေးကောက်ပွဲကော်မရှင်အနေနဲ့အတက်နိုင်ဆုံးပွင့်လင်းမြင်သာအောင်လှုပ်ဆောင်ပေးဖို့လည်းတိုက်တွန်းထားပါတယ်မြန်မာအာဏာပိုင်တွေဘက်ကရွေးကောက်ပွဲလွန်ကာလမှာပါဝင်အရွေးခံခဲ့သူတွေရောမပါဝင်သေးသူတွေပါသက်ဆိုင်ရာဖွဲ့စည်းတည်တည်နဲ့အမျိုးသားပြန်လည်တည်မြဲရေးဆွေးနွေးပွဲတွေလုပ်ပေးဖို့ပြောဆိုခဲ့ပြီးဒီလိုလှုပ်ဆောင်နိုင်မှုအတွက်နိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလှုပ်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါအပြင်အခုတွေ့ဆုံခဲ့တဲ့အဖွဲ့အစည်းအသီးသီးကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ခြင်းကြောင်းပြောကြတာမို့ကုလသမဂ္ဂကဒီအဖွဲ့အစည်းတွေအားလုံးနဲ့တိုက်ရိုက်ဆက်သွယ်ဆွေးနွေးလှုပ်ဆောင်နိုင်မှုအတွက်မျှော်လင့်ထားကြောင်းလည်းဖော်ပြထားပါတယ်။ Mr. Nambiar ဟာမနေ့ကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တရားတွေ့ဆုံခဲ့တယ်လို့ဒေါက်တာဆန်းစုကြည်နဲ့ဥတည်ကိုပါဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တာမက CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးမှာတော့ဒေါက်တာဆန်းစုကြည်က Mr. Nambiar နဲ့တွေ့ဆုံဆွေးနွေးမှုဟာအကျိုးရှိကြောင်းနဲ့ထပ်ပြီးဆွေးနွေးပြောဆိုမှုတွေပြုလုပ်လို့တဲ့ဆန္ဒရှိကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။